စစ်တပ်အာဏာသိမ်းမှုကိုထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကန့်ကွက်ဆန္ဒပြနေကြချိန်မှာပဲနိုင်ငံအတွက်ဘယ်လိုရှေ့ဆက်ပြီးလှုပ်ဆောင်ရမယ်ဆိုတာတွေကိုအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးပရာယုတ်ချန်ရိုချာဦးဆောင်တဲ့နိုင်ငံတော်ငြိမ်းချမ်းရေးနဲ့ငြိမ်းဝတ်ပြပြရေးကောင်စီကဆွေးနွေးနေကြပါတယ်။ထိုင်းနိုင်ငံမှာအစိုးရဝန်ကြီးဌာနတွေပိတ်ထားရပြီးစီးပွားရေးလုပ်ငန်းတွေကိုပါထိခိုက်စေခဲ့တဲ့လူမှုဆန္ဒပြပွဲတွေလနဲ့ချီဖြစ်ပွားခဲ့ပြီးတဲ့နောက်မေလ22ရက်နေ့မှာဝန်ကြီးချုပ်ဟန်းရင်းလက်ရှင်တော်အစိုးရအဖွဲ့ရဲ့လက်ကြံတွေကိုပါစစ်တပ်ကဖြုတ်ချခဲ့တာဖြစ်ပါတယ်။မစ်ရင်လက်ကတော့စစ်တပ်အာဏာမသိမ်းရင်သတင်းနှစ်ပတ်အလိုမှာပဲသူမကိုအာဏာအလွဲသုံးစားလုပ်ခဲ့ကြောင်းထင်ရှားတဲ့အတွက်တရားရုံးတော်ကလည်းယာရုကနေထုတ်ပေါ်ဖြစ်ခဲ့တာပါ။ဈေးဆိုင်တွေရှိရာဘန်ကောက်မြို့လယ်ကနေရာတွေမှာလူစုပြီးဆန့်ကျင်ဆန္ဒပြနေမှုကလေးတွေရပ်ဆိုင်းသွားအောင်လှုပ်ဆောင်ဖို့အတွက်စစ်ဖက်နဲ့ရဲတပ်သား9,900ကျော်ကိုတနင်္ဂနွေနေ့မှာပဲစစ်ကောင်စီကချထားခဲ့တာပါ။ထိုင်းနိုင်ငံမှာအာဏာသိမ်းခဲ့ခြင်းကစပြီးလူ9ယောက်ထက်ပိုပြီးမစုဝေးရအမိန့်ကိုထုတ်ပြန်ထားခဲ့တာပါ။နိုင်ငံတော်ငြိမ်းချမ်းရေးနဲ့ငြိမ်းဝတ်ပြပြရေးကောင်စီကနိုင်ငံရေးအဖွဲ့အစည်းတွေကြားမှာပြန်လည်တင့်မြတ်စေမယ့်အခြေခံအချက်တွေကိုချမှတ်ပေးဖို့တနင်္လာနေ့မှာဆွေးနွေးပွဲလှုပ်ဆောင်တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအာဏာသိမ်းမှုအဆုံးသတ်ပြီးဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ပြီးရှောက်ဖို့နဲ့ဖန်ထားတဲ့နိုင်ငံရေးသမားတွေအားလုံးကိုပြန်ပြီးလွှတ်ပေးဖို့အတွက်အမေရိကန်နဲ့ဥရောပနိုင်ငံတွေကတောင်းဆိုနေကြတာပါ။